မနေ့ကနိုဝင်ဘာ9ရက်မနက်ပိုင်းကနေညနေပိုင်းအထိရမပင်မြို့နယ်ကောင်းစင်းရွာနယ်တဲပင်ကန်ကျေးရွာနာမှာစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကြားတိုက်ပွဲဖြစ်ပွားနေတာပါ တိုက်ပွဲကြောင့်ဒေသခံတွေအိုးအိမ်ဆုံးခွာပေးလို့ရသူထွက်ပြေးတိမ်ရှောင်ကြပါတယ်အသက်ကြီးပိုင်းနဲ့ဒေသခံတချို့ကကျေးရွာအိမ်ထဲမှာပဲပုန်းရှောင်ကြရှိနေကြပါတယ်
မနေ့ညပိုင်းပတ်မှာစစ်ကောင်စီတပ်ကရွာပြင်ကနေလက်နက်ကြီးနဲ့ပစ်လို့ရွာရဲကျန်တဲ့ဒေသခံတွေပါထပ်ပြေးကြရတယ်လို့ထည့်ပေးခံရွာသားတို့ကပြောပါတယ်။လက်နက်ကြီးအတန်းကြောင့်လန့်ပြီးအသက်80ရွယ်အမျိုးသမီးကြီးတို့အူတိတ်ဆုံးသွားတယ်လို့လည်းပြောပါတယ်။အဲဒီတို့ညရွာတဲ့ဝင်လာပြီးတော့တင်းတောင်းနဲ့ဗာလန်နဲ့ဒီကမ္မမလီဦးပြပိတ်ထုံနေတဲ့အခါကျကျွန်တော်တို့ကလည်းမနေရတော့ရှောင်ရင်း
ဲ့စစ်ကောင်စီအကြတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲအတွင်းဒေသခံ PDF ပူးပေါင်းအဖွဲ့ဘက်က5ဦးလောက်ကြာဆုံးခဲ့ပြီးစစ်ကောင်စီဘက်ကအများအပြားထိခိုက်ကြာဆုံးခဲ့တာလို့ရင်းမှတ်ပေး PDF တာဝန်ရှိသူတို့ကပြောပါတယ
်ဥပကလည်းအကြရင်များတယ်အကြရင်များတယ်ဆိုတာအဲကျွန်တော်တို့ထောင်ထားတဲ့ကွန်ကရစ်မိုင်းလုံးကိုသူတို့ကကတ်ကြည့်တာခွဲချလိုက်တော့အဲ့မှာသူတို့ဖြည့်ပြက်လက်ပြက်တွေရှိတယ်နောက်ပြီးတော့တုံကနေသွားတဲ့လူတွေရှိတယ်အဲ့မှာ15ယောက်လောက်ရှိတယ်အဲ့မှာအဲ့နေရာတွေကဘုံတော်နဲ့ကောင်းစင်းရွာချားမှာပေါ့နော်အဲ့နောက်ပြီးတော့ကျွန်တော်တို့ဘက်ကလည်း5ယောက်လောက်ကြာတယ်5ယောက်ထက်5ယောက်ထက်မနည်းပေါ့ကျွန်တော်တို့လက်ရှိစနင်းကြီးဘက်က PDF ဘက်ကပျောက်နေတာ4ယောက်3ယောက်ကတော့တွေ့ထားတယ်ပေါ့နော်1ယောက်ကတော့ပျောက်နေဆုံးရှာနေဆုံးပေါ့အရင်မှပြင်မြို့နယ်ကောင်းကျင်းရွာရဲ့ရှိဘက်မှာ5ခန်းလေးရှိတယ်အဲ5ခန်းလေးထဲမှာလည်းလောင်းနှလောင်းလို့ပြောတယ်အဲ့ဒါဘယ်လိုပြောပါဆိုတော့မကွေးရတာတွေပေါ့
ရှင်းမပင်နဲ့အရှိတ်ပိုင်းမှာမနေ့ကတိုက်ပွဲတွေရှိခဲ့ပြီးသူတို့ဘက်ကတော့အထီးကမရှိခဲ့ဘူးလို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းက VOA ကိုပြောပါတယ်
ရင်းမပင်ဘက်မှာကတော့မနေ့က9ရက်နေ့ကတော့ကျွန်တော်တို့မနေ့ပိုင်း9နိုင်ဆွဲလောက်မှာတစ်ချိန်ညနေပိုင်း8နိုင်လောက်မှာတစ်ချိန်ကျွန်တော်တို့ညနေလုံချုံရေးဆောင်ရွက်နေတဲ့စစ်ကြောင်းရဲ့ကျွန်တော်တို့ရင်းမပင်အရှိတ်ကကျွန်တော်တို့ PDF အမိကအကြမ်းတက်50လောက်နဲ့ကျွန်တော်တို့ဖိတိတိုက်ပွဲဖြစ်ပွားခဲ့တာရှိပါတယ်ဒီလိုတိုက်ပွဲဖြစ်သွားကြတာရှိတယ်။အဲ့မှာတော့ဟိုကောင်းစင်ရွာနားလေးမှာလည်းဆက်ပြီးတော့ကြီးတိုက်ပွဲဖြစ်သွားကြတာရှိပါတယ်။အဲ့အဲ့မှာတော့ဒီကျွန်တော်တို့ဟောဒီဘက်ကတော့လုံခြုံရေးအကြောင်းတွေဘက်ကတော့ထိခိုက်ဒဏ်ရာရှိမှုတော့မရှိဘူး။ဟိုဟိုဘက်ကတော့ကျွန်တော်တို့ပေဆုံးခဲ့တဲ့လူရှိတယ်။ပြီးရင်ကျွန်တော်တို့ဒီလက်လုံမိုင်းရဲ့အဲတချို့လက်နက်တွေရဖန်ပြီးရမိတာရှိပါတယ်ဗျ။ဖယ်ကုန်ဘက်မှာနေ့လယ်12နာရီလောက်ကကျွန်တော်တို့ပဲကုံရဲ့အနောက်တောင်ဘက်လောက်မှာဒါ PDF အမိကန်15ဦးလောက်နဲ့ကျွန်တော်ထိတိတိုက်ပွဲဖြစ်ပွားခဲ့တာရှိတယ်။အဲဒီမှာတော့ကျွန်တော်တနက်တချို့ရဲ့ကျွန်တော်တို့ဟာသူတို့လက်ကျင်ရေးကွင်းနေရဲ့ပြီးရင်ကျွန်တော်တို့စက်သွေးရေးဆက်တချို့ဖန်ဆီးရမိခဲ့တာရှိပါတယ်ဒါတော့ပါပဲ။အဓိကတော့ကျွန်တော်တို့ဒီတည်ငြိမ်အေးချမ်းရေးအတွက်လုံခြုံရေးတပ်ဖွဲ့ရင်းများအနေနဲ့ကကျွန်တော်တို့ဒီအကြမ်းဖက်မှုနိုင်နေဖောင်ရလျက်ရှိပါတယ်အဲဒီမှာတော့ကျွန်တော်တို့အနေနဲ့ပြည်သူလူထုအနေနဲ့လည်းဒီအကြမ်းဖက်တိုက်ခိုက်မှုတွေအများဆုံးခြုံငိမ့်သွားစေရအတွက်လူမျိုးတက်ဖို့ဝင်နေတဲ့အပူပေါင်းဆောင်ရွက်ကြဒီလိုမျိုးလုပ်ပဲကျွန်တော်ပြောချင်ပါတယ်ဗျာ
နိုဝင်ဘာ10ရက်မနက်ပိုင်းမှာလဲစကိုင်းချောင်းအဝင်မှာမိုင်းပေါက်ကွဲမှုရှိခဲ့ပြီးစစ်တပ်ကအထိခိုက်ရှိတယ်လို့ဒေတာကန် PDF တွေကပြောပါတယ်။ဒါပေမဲ့ဒါနဲ့ပတ်သက်လို့တော့တီးခြားအတည်ပြုချက်မရတယ်လို့စစ်ကောင်စီဘက်ကလည်းတစုံတရာပြောဆိုထုတ်ပြန်ထားတာမရှိပါဘူးရှင်။